ကိုဗစ် -19 ရောဂါကူးခံရသူတွေတိုးလာနေတဲ့ဗြိတိန်နိုင်ငံကိုခရီးမသွားကြဖို့အမေရိကန်နိုင်ငံခြားရေးဌာနကပြည်သူတွေကိုတိုက်တွန်းလိုက်ပါတယ်ဗြိတိန်နိုင်ငံအထက်ခီးသွွာလာမှုဆိုင်ရာတတိပိချက်ကိုအမြင့်ဆုံးအဖြစ်နဲ့နိုင်ငံခြားရေးဌာနကရောအမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကပါစနေနေ့နေ့မှာတုံ့ပြန်တမလိုက်တာပါဗြိတိန်ကိုခီးသွွာမယ်ဆိုရင်လည်းအရင်ဆုံးကာကွယ်ဆေးအဖြစ်ထိုးထားဖို့လိုတယ်လို့လည်းပြောပါတယ် Freedom Day ဆိုပြီးတော့ဗြိတိန်နိုင်ငံမှာကာယောဂါဆိုင်ရာကမ်းလှမ်းချက်အားလုံးနီးပါးရုပ်သိမ်းလိုက်တဲ့နေ့မှာပဲအမေရိကန်ရဲ့ခီးသွွာအကြံပေးချက်ထွက်ပေါ်လာတာပါဒီထဲမှာနှာခေါင်းစီမဖြစ်မနေတတ်ဖို့မလိုတော့တလို့လူစုလူဝေးမလို့ရကမ်းလှမ်းချက်တွေလည်းဖြေလျှော့ပေးတာပါပါတယ်ပရိတိမဇန်နဝါရီလကစပြီးတော့နေစဉ်ပိုကူလူ9000ကျော်ရှိနေပြီးကူးစက်များဒက်တာပိုကအဓိကကူးစက်ပြန့်လာနေတာပါကနေဒါနိုင်ငံကတော့အော်ဂူလာ9ရက်နေ့ကစပြီးတော့အမေရိကန်နဲ့နေဆက်ကိုပြန်ဖွဲ့မှာဖြစ်တယ်လို့82နာရီအတွင်းပိုးမရှိကြောင်းစစ်ဆေးထားတဲ့သူတွေကိုဖွင့်ခွင့်ပြုမယ်လို့တင်းနာနေကကြေညာပါတယ်စက်တင်ဘာ9ရက်နေ့ကစပြီးတော့ကာကွယ်ဆေးအပြစ်ထိုးထားတဲ့တခြားတိုင်းပြည်ကလူတွေကိုဝင်ခွင့်ပေးမယ်လို့လည်းကနေဒါတာဝန်ရှိသူတွေကပြောပါတယ်2020မတ်လကစပြီးတော့အမေရိကန်နဲ့ကနေဒါနိုင်ငံကြားမလို့အပ်ပဲခီးသွားတာအလုံးသားမျိုးကိုသဘောတူထားရပါတခါဩစတြေးလျတောင်ပိုင်းပြည်နယ်မှာလည်းပိုကူတူတိ5ဦးတွေ့ရှိခဲ့တာကြောင့်အင်္ဂါနေ့ကစပြီးတော့တပတ်ကြာကမ်းလှမ်းချက်တွေထုတ်ပြန်လိုက်ပါတယ်ဗစ်တိုးရီးယားနဲ့ညူဆော့ဝဲပြည်နယ်တွေမှာလည်းကျွန်းလာနောက်ပိုင်းကလေးကကမ်းလှမ်းချက်တွေထုတ်ပြန်ထားတာဖြစ်ပါတယ်